စစ်ကောင်စီကကြေညာထားတဲ့လူငင်းသက်သာခွင့်အမိန့်နဲ့ပြန်လွှတ်ပေးမယ်လို့သတင်းတွေထွက်နေသူတွေတဲကလူသိထင်ရှားတဲ့စာရေးဆရာတွေဒီသတင်းစာဆရာတွေနဲ့အမှုပညာရှင်တွေပြန်လဲလွတ်မြောက်လာခြင်းမရှိသေးဘူးလို့ရန်ကုန်ရှိနေအတိုင်းဝိုင်းကပြောပါတယ်။ပြန်လွှတ်ပေးမယ်ဆိုပြီးတော့ဖမ်းဆီးထားသူအတော်များများပြန်လွတ်မလာသေးတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်နေကြတာပါ။အပြည့်စုံကိုတော့ဆက်ပြီးနားဆင်ရမှာပါ။ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆနပြပွဲအတွင်ပါဝင်ခဲ့လို့အဖမ်းဆီးခံရပြီးမြန်မာနိုင်ငံအကျဉ်းထောင်အသီးသီးမှအမှုရင်ဆိုင်ကြားနာစစ်ဆေးခံနေရသူတွေကလူ9000ကျော်ရဲ့အမှုကိုပိတ်သိမ်းပြီးပြန်လွှတ်ပေးမယ်လို့စစ်ကောင်စီကအောက်တိုဘာ18ရက်တနင်္လာနေ့ကကြေညာခဲ့တာပါစစ်ကောင်စီရဲ့လူငင်းသက်သာခွင့်အမိန့်နဲ့ပြန်လွှတ်မယ်လို့သတင်းထွက်နေသူတွေကလူသိထင်ရှားတဲ့သတင်းစာဆရာစာရေးဆရာနဲ့အမှုပညာရှင်တွေလည်းပြန်လည်လွတ်မြောက်လာခြင်းမရှိသေးဘူးလို့VOA ရဲ့ပင်နိုင်ဆောင်မရှင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့အမှုလိုက်ရှင်းနေဒေါ်နှင်းဝင်းအောင်ကပြောပါတယ်
။ဟိုစာရေးဆရာကြီးလည်းမလွတ်ဘူး။စမိုင်းတော်တမ်းမြအောင်လို့ဆိုလို့ဟိုနေတိချတာတော့လွတ်မယ်ဆိုပြီးတော့ပဲတိချတာလေ။ဒါပေမဲ့အဲ့လိုမပါလာဘူးပေါ့နော်အခုချိန်ထိ။သူတို့ပိုင်းတကွန်လို့ဆိုတဲ့မလွတ်လာသေးဘူ
း။ရာဇဇကြီးပုံမှန် 905 ကကြီးနဲ့တရားစွဲခံထားရတဲ့အမှုပညာရှင်24ဦးနဲ့လူသိများကြော်ကြားသူ10ယောက်ရဲ့အမှုကိုပိတ်သိမ်းခဲ့တယ်လို့အာနာဘိုင်တွေကပြောထားပါတယ်။ဖမ်းဆီးခံထားရသူတွေကထောင်ထဲကြီးတဲ့နိုင်ငံကြီးလှုပ်ရှားသူတွေကိုပြန်လွှတ်ပေးမယ်လို့စစ်ကောင်စီကပြောထားပေမဲ့သူတို့ပြောထားတဲ့အရေးအတွက်အတိုင်းပြန်လည်လွတ်မြောက်လာတာမတွေ့ရသေးဘူးလို့ရှင့်နေဒေါ်နှင်းဝင်းအောင်ကဆိုပါတယ်။
နိုင်ငံလေးတွေကလေ200နီးပါးကြံသေးတယ်ဒီအဲ့အဲ့အဆောင်ဒီမှာကြံခဲ့သေးတယ်ဘာလို့ဆိုတော့ဒါဒီနေ့ကျမတို့အမှုတွေနဲ့တွေ့ရခါမှာတို့ရဲ့ပြဿနာချက်ရသေးတာပေါ့နော်ဒါယောက်ျားလေးတွေဆိုလည်းဒါကြံနေခဲ့သေးတယ်တချို့ကြော်များကြံသေးတယ်အဲ့အဲ့ဒါဟို905တွေပြောတာနော်အောက်ကွဲတို့ဘာလို့ညာအဲ့ဒါတခြားဟာတွေမဟုတ်ပဲ905တွေပဲကြံတာဟုတ်ပါ့ဒါပေမဲ့တို့ကတော့အဲ့ရဲကစရင်ပေးတဲ့သူပဲတို့လှုပ်ပေးရတယ်ဆိုပြီးတော့ပဲပြောလာတာပေါ့နော်ကျမတို့အခုလက်တွေ့ချိန်ရတာကတော့အဲ့ဒါမရှိသေးဘူးဒီတော့ကြောင့်မရှိသေးဘူး
ပြန်လွတ်လာသူတွေတဲကတချို့လဲပြန်လဲအဖမ်းဆီးခံရတဲ့အခြေအနေမှာရှိနေတာပါမြန်မာစစ်ကောင်စီရဲ့လုပ်ရဟာနိုင်ငံတကာဖိအားတွေကိုရှော့ချဖို့သာရည်ရွယ်ပုံရတယ်လို့လူအခွင့်ရေးရှင်းနေဦးမင်းလွင်ဦးကသုံးသပ်ပါတယ
်စစ်ကောင်စီရဲ့လုပ်နေတဲ့လုပ်ရကနိုင်ငံတကာဖိအားတွေတက်တာတော့ဆိုပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာအပြစ်မဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကျဉ်းသားတွေပေါ့နော်တချို့ပြန်လွတ်ပြီးတယ်နောက်ပြီးတော့တခါသူတို့ပြန်လွတ်ပေးမယ်လို့ထုတ်ပြန်ထားတဲ့စီးရင်နဲ့တော့မကိုက်သေးပဲနဲ့အခုလွတ်လာတဲ့လူတွေကအတော်နေသေးတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ရတယ်။တချို့ကြတော့လေလွတ်ပြီးတော့မှတခါပြန်ဖမ်းတယ်ပြန်ဖမ်းတဲ့လူက130ကျော်လောက်ရှိတယ်လို့ကျွန်တော်သိရတယ်။အဓိကကတော့ဗျာစစ်ကောင်စီရဲ့ရိုးသားပုံလင်းမှုကိုအဓိကလူရတာပေါ့ဗျာ။အဲတော့လွတ်ပေးမယ်ဆိုတဲ့လူတွေကိုပြန်လေလွတ်ပေးဖို့သတိပေးထားတဲ့အတိုင်းလွတ်ပေးရမယ်။နောက်ပြီးတော့ဆက်လက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတဲ့လူတွေလည်းချမှတ်ပြီးတော့လွတ်ပေးဖို့လိုတယ်။ဒါမှသာနိုင်ငံတကာကစစ်ကောင်စီပေါ်မှာအယုံကြည်ရှိလာမှဖြစ်တယ
်။မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ထွန်းအမ်ဒရူးကတော့အကျဉ်းသား9000ကျော်ပြန်လွတ်ပေးမယ်လို့စစ်ကောင်စီကကြေညာထားပေမဲ့လွတ်ပေးပြီးမှပြန်လည်ဖမ်းဆီးခဲ့တဲ့သတင်းတွေကိုသူရရှိထားကြောင်းတောက်ကြာနေ့နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အထွေထွေညီလာခံတတိယကော်မတီမှာပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းဖမ်းဆီးခံခဲ့ရသူပေါင်း8000ကျော်ရှိပြီးအဲ့ဒီထဲမှာသတင်းတောက်အနည်းဆုံးအယောက်100ပါဝင်ကြောင်းလူအခွင့်အရေးကိစ္စတွေကိုကင်တွယ်ရတဲ့တတိယကော်မတီကိုအထူးကိုယ်စားလှယ်ကတင်ပြခဲ့ပြီးစစ်ကောင်စီကပြန်လွှတ်ပေးဖို့ကတိပြုထားတဲ့အတိုင်းလက်တွေ့ဖြစ်မဖြစ်ဆိုတာအနီးကပ်စောင့်ကြည့်နေကြောင်းလဲပြောဆိုခဲ့ပါတယ်ခင်ဗျာ။